ရုရှားရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ရကရရှိလာတဲ့ဝင်ငွေခန့်မှန်းယူရို3ဘီလီယံကိုယူကရိန်းအတွက်လက်နက်ကူညီပေးရမှာသုံးဖို့အဆိုပြုမယ်လို့ယူရောပကော်မရှင်နိုင်ငံခြားရေးမူဝါဒအကြီးအကဲကအင်္ဂါနေ့ကပြောလိုက်ပါတယ်။ယူကရိန်းထောက်ခံပံ့ပိုးရေးအတွက်ယူရောပသမ္မတခေါင်းဆောင်28ယောက်ရဲ့ထိပ်သီးအစည်းအဝေးအကြုံပုံတူးနေမှာတင်ပြမှာပါ။ယူကရိန်းအတွက်လက်နက်ရမုံငွေတဲကိုအဲ့ဒီငွေတွေရဲ့90%ခန့်လုံးသွားဖို့အဆိုပြုချက်မှာတင်ပြထားတဲ့အကြောင်းနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကပြောကြားပါတယ်။ဆရာငိုင်းနှောင်းကတော့ဥရောပသမ္မတရဲ့ဘတ်ဂျက်ကိုတော့မှဖြစ်ပြီးအရင်ငွေကိုယူကရိန်းရဲ့ကိုပိုင်ကာကွယ်ရေးလုပ်ငန်းစွန့်ရည်တိုးများလာအောင်လုပ်ရမှာအသုံးပြုမယ်လို့ဆိုပါတယ်။ယူကရိန်းကိုပေးမဲ့အမေရိကန်ရဲ့ဘီလီယံ60အစုပြုချက်ကအမေရိကန်အောက်လွှတ်တော်မှမဆုံးဖြတ်နိုင်ဖြစ်နေတဲ့အချိန်မှာယူကရိန်းအကူအညီပေးဖို့ရှာကြံရကခုအစုပြုချက်ဖြစ်လာခဲ့တာပါ။ယူကရိန်းကိုကျူးကျော်ပြီးနောက်ရုရှားဘူဘန်ပိုင်ဆိုင်တဲ့ယူရိုဘီလီယံ200ကျော်ကိုဥရောပသမ္မတကချုပ်ထိန်ထားလိုက်ပါတယ်။ဒီငွေရ90ရာခိုင်နှုန်းလောက်ကနိုင်ငံတကာသဘောငွေလက်ခံတဲ့အဖွဲ့ Belgian Chase Euroclear အဖွဲ့ကကိုက်တွက်နေတာပါ။